မ္ဘောဒီးယားနိုင်ငံရဲ့ဒီတန္တရရွေးကောက်ပွဲတွေကိုဒီကနေ့တရင်းငွေနေမနေ့မှာစတင်ဖွင့်လိုက်ပြီးနှစ်ပေါင်း38နှစ်ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ပါတီကိုအတိုက်ခံကစိတ်ခေါ်နိုင်မလားစိတ်ဝင်စားနေကြပါလေဝန်ကြီးချုပ်ဟွန်ဆန်ဟာဖနုံးပင်မြို့ပြင်ကကျောင်းတစ်ကျောင်းမှာဖွင့်ထားတဲ့မဲယုံမှာသူ့ဇနီးနဲ့အတူမဲသွားထက်ခဲ့ပါလေသူဟာ2018ခုနှစ်မှာတပါတီကပဲလွှမ်းမိုးတဲ့နိုင်ငံဖြစ်ကမ္ဘောဒီးယားကိုပြောင်းပစ်ခဲ့တဲ့သူဟာ2018ခုနှစ်ကဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံပါတီကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP က44ရာခိုင်နှုန်းလူထုမဲကိုရရှိခဲ့ပေမဲ့တရားရုံးဆုံးဖြတ်ချက်အရပါတီဟာပယ်ဖျက်ခံခဲ့ရပါတယ်ပါတီကောင်းဆောင်ကမ်ဆော့ခါဟာဖမ်းဆီးထောင်တစ်နှစ်အချခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖော်မှုနဲ့လည်းဆက်လက်တရားရင်ဆိုင်နေရပါတယ်ပါတီကိုပူးတွက်ထူထောင်သူဆမ်မရင်းဆေးဟီယာတိုက်ပီကထွက်ပြေးခဲ့ရပြီးပြင်းထန်မှနေထိုင်နေရပါတယ်ဒီရွေးကောက်ပွဲမှာတော့ဆမ်မရင်းဆေးထူထောင်ခဲ့တဲ့ဖျောင်းနိုင်အလင်းပါတီကန်တလိုက်ပါတီ CP ကမဲဆန္ဒနယ်မြေတိုင်းမှာဝင်ရောက်ရှင်းပြနေတဲ့အဓိကအတိုက်ခံပါတီဖြစ်လာပါတယ်။ဒီရွေးကောက်ပွဲမှာပါတီ18ပါတီဟာနေရာ 11,600 အတွက်ဝင်ရောက်ရှင်းပြနေကြပါတယ်။ရွေးကောက်ပွဲမှာတိုင်းပြည်မှာအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပြစ်မှတ်ထားနှောက်ယှက်ပိတ်ပင်တဲ့ပုံစံတွေကိုတွေ့ရတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးပြောရေးဆိုခွင့်ရှိသူ Liz Trussell ကပြောပါတယ်။